Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အချမ်းဖက်ဝါရတိုက်ဖြည့်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပို့ပြီးတော့ကူညီပေးလာတယ်လို့ဗီတိန်ပြည်ရဲရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကလွှဲပြီးဂျန်နဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုဆက်ပြီးအကောင့်ထဲဖော်မယ်လို့ကြေညာလိုက်ပါတယ်။ဖိလစ်ပိုင်တောင်ပိုင်းက IS နဲ့ချိတ်ဆက်တဲ့စစ်သွေးကြွတွေကိုအစိုးရကဒီကနေ့၄ချောင်းကနေဆက်ပြီးတိုက်ခိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တင်တွေပြည်နာဆင်ကြရမယ့်တင်လွှာတွေထဲမှာတော့
ဒီပညာထုံးကားလာတာအများကြီးရှိတယ်။ဒါပေမဲ့ဒီနည်းပညာဟာလူတိုင်းလူတွေတည်းထက်ရောက်သွားရင်ဖိုးတန်နဲ့ဖြစ်ဖို့လို့အခုဆိုရင်ပူတဲ့
ဒါကတော့ဤပညာဆံရသတင်းပြပုတ်ချက်မှာအပြည့်အစုံကြားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူဒီပြည်တော်စုငင်းချင်းရေးညီလာခံ27ရာစုပင်လုံးဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ကျန်းမာရေးဆံရသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့တိုက်ခိုက်ခံရမှုကြောင့်နှိုးချမှုရှိလာတာနဲ့အတူအချမ်းဖက်ဝါဒတိုက်ဖြစ်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပို့ပြီးကူညီပေးလာတယ်လို့ပြည်ထရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဗြိတိန်ပြည်ထရေးဝန်ကြီးအမ်ဘာရက်ကဒီကနေ့တနင်္ဂနွေနေ့ဗြိတိန်ရုပ်သံတခုနဲ့တွေ့ဆုံမေးမြန်းကမ်းမှာအခုလိုပြောဆိုခဲ့တာပါ။အချမ်းဖက်ဝါဒီတွေအဖြစ်တန်တရာရှိသူတွေရဲ့ဇကဝတ်နဲ့စာပို့ဓာတ်တွေကိုရယူနိုင်ဖို့ဤပညာကုမ္ပဏီတွေနဲ့ဗြိတိန်အစိုးရကြားဆောင်ရွက်နေတာတွေမှာတိုးတက်မှုတွေရှိနေတယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။မန်ချက်စတာအကစားရုံမှာပြီးခဲ့တဲ့တနင်္လာနေ့ဘုံဖောက်ခွဲတိုက်ခိုက်ခံရမှုနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့မနေ့စနေနေ့ကဒေတာအတွင်းတီးဝိုင်းနေရဲ့ဂီတဖျော်ဖြေပွဲမှာတော့လူပေါင်း 5,000 လောက်တက်ရောက်ခဲ့ကြပါတယ်။မနေ့စနေနေ့အစောပိုင်းမှာပဲဗြိတိန်နိုင်ငံရဲ့အချမ်းဖက်ချင်းချောက်မှုကိုအမြင့်ဆုံးအဆင့်သတ်မှတ်ထားရကနေလဲတဆင့် short ချသတ်မှတ်ခဲ့ပါတယ်။ဒါပေမဲ့မန်ချက်စတာမြို့ကတီးဝိုင်းတွေရဲ့ဂီတဖျော်ဖြေပွဲကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကလည်းပြီးတော့ဂျန်နဲ့ G7 ဆက်မှုထိပ်သီး9နိုင်ငံအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်ကိုဆက်လက်အကောင့်ထဲဖော်သောမှာဖြစ်တယ်လို့ G7 အဖွဲ့ရဲ့တရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့သူတို့ရဲ့မူဝါဒတွေနဲ့ Paris သဘောတူညီချက်ကိုပြန်လည်သုံးသပ်နေပြီးတော့ဒါကြောင့်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အများသဘောတူညီတဲ့အချက်မှာပါဝင်နိုင်တဲ့အနေအထားမရှိသေးဘူးလို့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒီလုပ်ငန်းစဉ်ကိုနားလည်သဘောပေါက်တဲ့အနေနဲ့ကနေဒါ၊ဖင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ဗြိတိန်နိုင်ငံကကောင်းဆောင်နိုင်ငံကောင်းဆောင်တွေနဲ့အစိုးရတွေအပြင်ဥရောပကောင်စီနဲ့ဥရောပကော်မရှင်ဥက္ကဋ္ဌတွေကလည်း Paris သဘောတူညီချက်ကိုအမြန်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်သွားဖို့အတွက်အခိုင်အမာထက်လောင်းအတည်ပြုခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ကနိုင်ငံပေါင်း195နိုင်ငံကကုစလေဒီသဘောတူထားတဲ့ကာဗွန်နှုန်းငွေလျှော့ချဖို့သဘောတူညီထားတဲ့ဒီသမိုင်းဝင်သဘောတူညီချက်ကနေ American ပြည်ထောင်စုအနေနဲ့နှုတ်ထွက်မလားဆိုတာကိုဆုံးဖြတ်ဖို့အတွက်အချိန်ပိုလိုအပ်တယ်လို့ဒီကြေညာချက်ထဲမှာပြောထားပါတယ်။ American သမ္မတ Donald Trump ကတော့ Paris သဘောတူညီချက်နဲ့ပတ်သက်ပြီးတော့လာမယ့်သတင်းပတ်မှာဆုံးဖြတ်သွားမှာဖြစ်တယ်လို့ Italy နိုင်ငံ Sicily ကနေ Washington ကိုမှပြန်ခဲ့မှာသူ့ရဲ့ကိုယ်ပိုင် Twitter စာမျက်နှာကနေပြောကြားခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်မှာ American အနေနဲ့အပြည့်အဝဆက်ပြီးပါဝင်ဆောင်ရွက်ဖို့ကအလွန်အရေးကြီးတယ်လို့သူ့အနေနဲ့ Donald Trump ကိုပြောခဲ့တယ်ဆိုပြီးပြင်သစ်သမ္မတ Emmanuel Macron ကလည်းသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်ဘက်ကစိတ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်တအုပ်ကတနက်နေ့ပြစ်ခတ်တာကြောင့်အစိုးရတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပြီးပြီးခဲ့တဲ့သတင်းပတ်အတွင်းသဘုံလက်ချက်နဲ့တေဆုံးရတဲ့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်100နီးပါးရှိသွားပြီဖြစ်ပါတယ်။ဇာဘူးပြည်နယ်ကလုံခြုံရေးစစ်ဆေးရေးဂိတ်အတွင်တိုက်ခိုက်မှုမှာတော့ရဲတပ်ဖွဲ့ဝင်တအုပ်ကလုပ်ဖို့ကင်ဘက်တွေကိုတနက်နေ့ပစ်ခဲ့တာလို့အာဖဂန်အစိုးရနဲ့တဘုံဘက်ကတာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးစခန်းမှုအပါအဝင်လုပ်ဖို့ကင်ဘက်ရဲတပ်ဖွဲ့ဝင်6ဦးကိုတာလီဘန်ဘက်ကစိတ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်ကပစ်ခတ်ခဲ့တာပါ။အဲ့ဒီနောက်မှာတော့အဲ့ဒီတစ်ဆပောက်ကတာလီဘန်တွေနဲ့ပူးပေါင်းပြီးလုံခြုံရေး စခန်းကိုတာလီဘန်ထံလွှဲပေးခဲ့တာလို့လည်းဒေသခံရရှိတွေကကိုးကားပြီးအာဖဂန်မီဒီယာတွေကဖော်ပြကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအာဖဂန်စစ်တပ်အခြေစိုက်စခန်းတွေနဲ့စခန်းအများအပြားကိုတိုက်ခိုက်ခဲ့တာမှာအများစုကမတိမငြိမ်ဖြစ်နေတဲ့တောင်ပိုင်းပြည်နယ်တွေမှာဖြစ်ပါတယ်။အစ္စလာမ်နိုးတဲ့ရာမဒန်ဥပုပ်လရဲ့ပထမဆုံးနေ့မနေ့စနေနေ့တုန်းကလည်းအရှေ့ပိုင်းကခို့စ်မြို့မှာအမေရိကန်တပ်ဖွဲ့တွေရဲ့လုံခြုံရေးတာဝန်ယူပေးနေတဲ့အာဖဂန်လက်ရွေးစင်တပ်ဖွဲ့ရဲ့ရင်နှန်းကိုတာလီဘန်အသေးခံဘုံဖောက်သမားကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး18ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနောက်ဖက်ချင်း Oregon ပြည်နယ် Portland မြို့ကရထားပေါ်မှာမွတ်စလင်လို့ယူဆတဲ့အမျိုးသမီးငယ်2ယောက်ကိုလူမျိုးရေးဘာသာရေးစော်ကားတဲ့အသုံးအနှုန်းတွေသုံးခဲ့တဲ့လူတစ်ယောက်ကိုတားဆီးဖို့ကြိုးစားခဲ့တဲ့ခီးစဉ်2ယောက်သေဆုံးပြီးတော့နောက်ထပ်တစ်ယောက်လည်းအပြင်းထန်ဒဏ်ရာတွေနဲ့ဆေးရုံမှာစိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။အဲ့ဒီအမျိုးသမီးငယ်2ယောက်ထဲကတစ်ယောက်ကခေါင်းပြီးခြုံထားတာဖြစ်ပါတယ်။ခီးစဉ်တွေကိုဓာတ်နဲ့ထိုးခဲ့တဲ့သူကိုတော့ရဲကအခုခါမှာဖမ်းဆီးထားပြီးတော့အဲ့လူဟာ Portland မြို့ကအသက်35နှစ်အရွယ် Jeremy Joseph Christian ဖြစ်ပါတယ်။သူဟာအရင်ကလည်းပြစ်မှုကျူးလွန်ပြီးတော့ကြီးမားတဲ့ပြစ်ဒဏ်တွေခံခဲ့ရသူဖြစ်ပါတယ်။ဒီကိစ္စကပြည်တွင်းကြမ်းဖက်ဝါဒစွဲကင်တိုက်ခိုက်မှုဒါမှမဟုတ်မုန်းတိမှုကိုအခြေခံတဲ့ရာဇဝတ်မှုလားဆိုတာပြောဖို့စောသေးတယ်လို့ Oregon ပြည်နယ်က FBI အထူးစုံစမ်းစစ်ဆေးအရာရှိ Lauren Cannon ကပြောပါတယ် Christian ကလူ3ယောက်ကိုဓာတ်နဲ့ထိုးခဲ့ပြီးတော့အဲ့တဲကတစ်ယောက်ကနေရာမှာတင်ပွဲချင်းပြီးတည်ဆုံသွားတာဖြစ်တယ်လို့နောက်တစ်ယောက်ကတော့ဆေးရုံမှာတည်ဆုံသွားတာဖြစ်ပါတယ်တတိယတစ်ယောက်ကတော့ဒဏ်ရာပြင်းထန်ပြီးစိုးရိမ်ရပြီမဲ့အသက်အန္တရာယ်တော့မရှိဘူးလို့ဆိုပါတယ်ခင်ဗျာ
မေဂန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ကြီးကြပ်မှုနဲ့လေရင်ပြစ်လက်နက်သစ်ကိုစမ်းသပ်ခဲ့ပြီးအများအပြားထုတ်လုပ်နိုင်ငံတော်မှာချထားဖို့ခေါင်းဆောင်ကင်ကအမိန့်ပေးခဲ့တယ်လို့ဒီကနေ့တင်းငွေတွေနဲ့မှာပဲမြောက်ကိုရီးယားနိုင်ငံပိုင်သတင်းကကြေညာသွားပါတယ်။ပယ်ရင်တပ်ထုံးကြီးအစီအစဉ်တွေစမ်းသပ်ပြီးသတင်းပတ်တွေအတွင်းလေရင်ပြစ်လက်နက်သစ်ကိုထပ်ပြီးစမ်းသပ်တာဖြစ်တယ်လို့လည်း Reuters သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသူ့ရဲ့စစ်တပ်ရရှိတွေနဲ့အတူစစ်ရေးလေ့ကျင့်မှုကိုကြည့်နေတဲ့ဗီဒီယိုကိုလည်းနိုင်ငံပိုင်သတင်းဌာနကထုတ်လွှင့်ပါတယ်။မြောက်ကိုရီးယားရဲ့ထုံးကြီးအစီအစဉ်တွေရဲ့ထိတ်တန့်တာဝန်ရှိသူတွေလို့ယုံကြည်ထားကြတဲ့ရီပျုံချိုကင်ဂျုံစစ်နောက်ဂျန်ချန်ဟာတို့လည်းကင်ဂျုံအွန်းနဲ့အတူရှိနေတယ်လို့သတင်းကဖော်ပြပါတယ်။အခုစမ်းသပ်တယ်လို့ပြောဆိုရမှာတော့ဘလို့လက်နဲ့အမျိုးအစားလဲဆိုတာတိတိကျကျမပြောသလိုစမ်းသပ်ခဲ့တဲ့အချိန်ကိုလည်းမပြောပါဘူး။ဒါပေမဲ့ဒုံးချီရင်းနဲ့နျူကလ িয়ার လက်နဲ့တွေစမ်းသပ်တယ်လို့ယုံကြည်ထားကြတဲ့အမျိုးသားကာကွယ်ရေးသိပ္ပံအကယ်ဒမီကဒီစမ်းသပ်မှုကိုကမကဋ္ဌလုပ်ခဲ့တာလို့သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားရဲ့ပဲ့တင်းတပ်ဒုံးချီနဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့အတွက်မြောက်ကိုရီးယားကိုသတိပေးတဲ့အနေနဲ့အမေရိကန်ကတတိယမြောက်လေရင်တင်စစ်သင်္ဘောတစ်စင်းအပါအဝင်စစ်သင်္ဘောအုပ်စုတစ်ခုကိုပစိဖိတ်အနောက်ဖက်ခြမ်းဒေသကိုဆစ်လွတ်ထားပါတယ်။ကမ္ဘာအကြီးဆုံးစစ်သင်္ဘောတွေထဲကတစ်ခုဖြစ်တဲ့ USS Nimitz လေရင်တင်သင်္ဘောဟာ USS Carvin ဆင်နောက် USS Ronald Reagan တို့နဲ့အတူပစိဖိတ်သမုဒ္ဒရာအနောက်ဖက်ခြမ်းမှာပူးပေါင်းမှာဖြစ်တယ်လို့သတင်းရင်းမြစ်နှစ်ခုက VOA ကိုပြောပါတယ်။အမေရိကန်စစ်တပ်ဘက်ကဒေသတစ်ခုထဲကိုအခုလိုလေရင်တင်စစ်သင်္ဘောသုံးစင်းတစ်ပြိုင်တည်းဆစ်လွတ်တယ်ဆိုတာမျိုးဟာအတော့ကိုကြုံတော့ကြုံခဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုအန်တီရဲ့တိုးလာနေတာတွေကအမေရိကန်သမ္မတဒေါ်နယ်ထရန့်အတွက်ကြီးမားတဲ့လုံခြုံရေးစိန်ခေါ်မှုတစ်ရက်ဖြစ်တယ်လို့ရှုမြင်နေကြပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆူရတက်တွေက IS နဲ့ချိတ်ဆက်မှုရှိတဲ့စစ်သေးကြော်တွေကိုဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းကနေနောက်ထပ်ထပ်ပြီးတော့တိုက်ခိုက်လိုက်ပါတယ်။နှစ်ဖက်တိုက်ပွဲတွေရဲ့အတန်ကြာဖြစ်ပွားလာခဲ့ပြီးတဲ့နောက်လမ်းတွေပေါ်မှာလည်းတည်ဆုံနေတဲ့သူတွေတိုးလာနေပြီးတော့မာရိုမျိုးကရဲသားရာပေါင်းများစွာကလည်းသူတို့ကိုကယ်တင်ဖို့တောင်းဆိုနေကြပါတယ်။စစ်သေးကြော်တွေဘက်ကမထင်မှတ်ပဲအားကောင်းလာတာကြောင့်မာရိုမျိုးတွင်းကအချင်းတွေအားလည်းအတော်လေးကိုဆိုးရွားလာနေပါတယ်။အဲ့ဒီအကြမ်းဖက်မှုတွေကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ရပ်ပေါင်း60ကျဆေးအုပ်ချုပ်ရေးချိန်ညာခဲ့ပါတယ်။မော်ရီမျိုးတွေကနေထွက်ပြေးလာတဲ့သူတွေထောင်ထဲချီရှိနေပြီးတော့နောက်ထပ် 2,000 ကျော်လောက်ကတော့မျိုးရင်းမှာပြိမ့်မိနေတုံးပဲဖြစ်ပါတယ်။ဒီတဲကအတော်များများကသူတို့အိမ်နေဖျက်ဆီးခံရတာကြောင့်သူတို့ကိုအမြန်လာခဲ့ကြဖို့လေတယ်လီဖုန်းကနေအကူအညီတွေတောင်းခံခဲ့ကြတယ်လို့လနာဒယ်စာခရိုင်တောင်မရှိသူတို့ကပြောပါတယ်ဖိလစ်ပိုင်စစ်တပ်ပြောခွင့်ရကတော့စစ်စင်ရေးဆက်လုံနေကြောင်းဒါပေမဲ့စစ်သွေးကြော်တွေရဲ့အင်အားဟာရော့ကျလာနေတယ်လို့ပြောပါတယ်ခင်ဗျာ
ဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ၃ဦးကိုပထမဆုံးတွေ့ရှိထားတယ်လို့အိန္ဒိယကပြောဆိုလိုက်ပါတယ်။ကျန်းမာတဲ့ကလေးတွေမွေးဖွားခဲ့တဲ့ကိုဝင်ဆောင်မိခင်နှစ်ဦးနဲ့အပါအဝင်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ၃ဦးကိုအနောက်ဂူဂျရက်ပြည်နယ်ကနေတွေ့ခဲ့တာလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။မစိုးရိမ်ကြဘူးကတော့ကိုယ်တော်ကျမ်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ကမ္ဘာကျမ်းမာရေးအဖွဲ့ကြီးကိုအိန္ဒိယဘက်ကဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ၃ဦးနဲ့ပတ်သက်ပြီးမေလ15ရက်နေ့ကအကြောင်းကြားခဲ့တာလို့လည်း WHO ကကြေညာထားပါတယ်ရှင
်ဒီရီလင်္ကာနိုင်ငံကမြေပြိုကျမှုတွင်မှနောက်ထပ်ရုပ်လောင်းတွေကိုကယ်ဆယ်ရေးလုပ်သားတွေကဒီကနေ့ထပ်မံတွေ့ရှိခဲ့ပြီးတော့အခုဆိုရင်သေဆုံးသူအရေအတွက်ဟာ146ယောက်ရှိပြီးနောက်ထပ်112ယောက်လည်းပျောက်ဆုံးနေသေးဖြစ်ပါတယ်ဒီကနေ့မှရာသီဥတုကောင်းပြီးမဲ့တနင်္လာနေ့ကတော့တနင်္လာနေ့မှာတော့မိုးထပ်ပြီးတော့ရွာနိုင်လာကြောင်းပြီးခဲ့ရက်တွေအတွင်းမှာမိုးကြီးကျယ်ရွာလို့နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းတွေမှာလူတသိန်းလောက်အိုးမဲ့အိမ်မဲ့ဖြစ်နေကြတဲ့သူတွေအတွက်တော့ပို့ပြီးတော့အတိဒုက္ခရောက်စရာဖြစ်လာနေပါတယ်ဒီကနေ့အစောပိုင်းမှာရက်သီရိလင်္ကာစစ်တပ်ကမြေပြိုကျတဲ့နေရာတွေအတော်များများကိုသွားနိုင်အောင်လမ်းတွေရှင်းခဲ့ပြီးတော့တချို့နေရာတွေကိုလည်းလေတွေနဲ့သွားနိုင်တယ်လို့သီရိလင်္ကာစစ်တပ်ဗိုလ်ချုပ်ဆူဒန်တာရနာစင်ကပြောပါတယ်။နောက်ထပ်အသက်ရှင်တဲ့သူတွေကိုရှာဖွေတွေ့ရှိနိုင်ဖို့သူ့အနေနဲ့မမျှော်လင့်ဘူးလို့လည်းဗိုလ်ချုပ်စင်ကပြောပါတယ်။ကုလသမဂ္ဂကလည်းသီရိလင်္ကာအစိုးရပန်ကြားချက်ကိုတုံ့ပြန်တဲ့အနေနဲ့ကယ်ဆယ်ရေးအကူအညီတွေပေးနေတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပြည်ထောင်စုငင်းချင်းရေးညီလာခံ27ရာစုပင်လုံဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့အရင်ဆုံးစပါမယ်ရှင်။27ရာစုပင်လုံပြည်ထောင်စုငင်းချင်းရေးညီလာခံရဲ့ဆွေးနွေးပွဲနောက်ဆုံးရက်မှာအပြန်အလှန်ညှိနှိုင်းလို့မရတဲ့အချက်တချို့ကိုနောက်တစ်ကြိမ်ဆွေးနွေးပွဲမှာပြန်လည်ဆွေးနွေးဖို့ဆုံးဖြတ်လိုက်ပြီးမနေ့ဖြန်တနင်္လာနေ့မှာတော့ဒုတိယအကြိုငင်းချင်းရေးညီလာခံပိတ်ပွဲပြုလုပ်မှာဖြစ်ပါတယ်။ညီလာခံကနေတိတိကျကျရလထွက်မလာပေမဲ့လည်းနှစ်ပေါင်းများစွာတိုက်ပွဲတွေကနေအခုလိုစပွဲထိုင်ဆွေးနွေးနိုင်ခဲ့တဲ့အဆင့်အပေါ်မှာတက်ရောက်လာသူတချို့ကအပြုသဘောအကောင်းမြင်ကြပါတယ်။ညီလာခံမှာတင်ယူနေတဲ့ VOA မြန်မာပိုင်းသတင်းတောက်မမေခါကိုကိုသားညဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မမေခါရေအခုဒီကနေ့ပြောမယ်ဆိုရင်တော့ဒီပြောင်းစုညီညာရေးညီလာခံကဆွေးနွေးပွဲတွေကဒီကနေ့နောက်ဆုံးမှာမနေ့ဖြန်ကပိတ်ပွဲပဲရှိတာပေါ့အဲ့တော့ဒီကနေ့နောက်ဆုံးအထိဆွေးနွေးခဲ့ကြတဲ့အထဲမှာဘယ်လိုကိစ္စမျိုးတွေကအဓိကအငင်းပွားစရာတွေဖြစ်နေတာတွေ့ရပါလဲဗျ
အာနိုင်ငံရေးဌာနမှာရှိရဲခွဲမထွက်ရေးပြည်ထောင်စုကနေခွဲမထွက်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ရေတိုင်းရင်းသားတွေရေအစိုးရကြားထဲမှာနည်းနည်းလေးလေးနားလည်မှုလွဲနေတယ်ပေါ့နော်သူတို့ဒီခံနာကိုနောက်ထပ်ညီလာခံကြမှာဆက်ပြီးဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့အဲ့တော့အဲ့ဒီကိစ္စတစ်ခုကပဲဒီဆွေးနွေးပွဲကိုပို့ပြီးကြန့်ကြာစီရပါပဲ
ဒီတိုင်းရင်းသားတွေနဲ့အစိုးရနဲ့စစ်တပ်ကြားထဲမှာကွဲလွယ်သီးသားကိုလက်ချက်တွေဆိုရင်ဘာတွေတွေ့ရလဲဒီညီလာခံထဲမှာ
အာဒီညီလာခံမှာတိတ်ပြီးတော့တိတိတတ်တာကွဲလွဲချက်ကအများကြီးတော့မရှိဘူးရှင်အဲ့ခွဲမထွက်ရေးရဲ့နောက်ပြီးတော့လုံခြုံရေးခံနာရေးပေါ့နော်အဲ့ခံနာနှစ်ခုကပဲနည်းနည်းလေးတိုင်းရင်းသားတွေနဲ့တက်မတော်နဲ့အစိုးရခြားထဲမှာနည်းနည်းလေးနားလည်မှုလွဲပြီးကွဲလွဲနေတာမျိုးရှိတယ်။ကျန်တဲ့စီးပွားရေးခံနာတို့လူမှုရေးနဲ့မြေယာခံနာတွေကတော့တိတ်ပြီးတော့ကွဲလွဲချက်တွေမရှိဘူးတင်ပြလာတဲ့အတိုင်းကိုသူတို့သဘောတူလက်ခံလိုက်တယ်ဆိုရက်အဖြေ reset တော့ထွက်ထားတယ်ရှင
်လုံခြုံရေးခံနာမှာရောဘလို့အချက်တွေကကွဲလွဲတာလဲဘလို့တိတိတတ်အချက်တွေလဲ
အဓိကတော့ federal တက်မတော်ဆိုတဲ့ခေါင်းစဉ်မှာရင်စပြီးကွဲလွဲနေတာပါတက်မတော်ဘက်က federal ဆိုတဲ့စကားရက်ကိုလုံးဝမထည့်ခြင်းဘောနော်တိုင်းရင်းသားတွေကတော့ federal ဆိုတဲ့စကားကိုထည့်ခြင်းတယ်အခြေအတင်တော်တော်လေးဖြစ်နေတာဖြစ်တဲ့အတွက်နောက်ဆုံးဘာလုပ်လိုက်လဲဆိုတော့ပြည်ထောင်စုအဆင့်နောက်ထပ်ညီလာခံမှာပဲဆက်ပြီးဆွေးနွေးသွားမယ်ဆိုပြီးတော့လုပ်လိုက်တယ်ဘောနော်
တယောက်လာတဲ့တိုင်းသားတွေရောအစိုးရတွေရောနောက်စစ်တပ်ဘက်ကဒီမမေခါစကားကြီးလည်းပြောထားတဲ့ခါကျတော့သူတို့ရဲ့အမြင်ပေါ့ဒီညီလာခံနဲ့ပတ်သက်လို့ဂျင်းနဲ့အာရမှုရှိကြရဲ့လား
တမရော်နဲ့အစိုးရဘက်ပိုင်းကတော့ဂျင်းနဲ့အာရမှုရှိပါတယ်ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်း60သူတို့တိုက်ပွဲတွေဝင်လာခဲ့ရတာအခုလိုဆွေးနွေးပွဲတွေလုပ်နိုင်တာကဒါအကောင်းလက္ခဏာစောင့်နေဆိုပြီးတော့ပြောကြရပါတော့တချို့သောတိုင်းရင်းသားတွေကတော့တိုင်းရင်းသားအကုန်မပါတဲ့ပုံမှာတော့တိတ်ပြီးတော့အာရခြင်းနဲ့မှုမရှိဘူးဒါပေမဲ့များသောအားဖြင့်တိုင်းရင်းသားတွေမှာမှဟိုအဖွဲလက်မှတ်ထိုးထားတဲ့အဖွဲ၈ဖွဲဘက်ကတော့သူတို့ကဒီလိုညီလာခံကျင်းပတာကသူတို့အကောင်းလက္ခဏာစောင့်နေလို့သူတို့ကတော့ပြောရပေါ့နော်တခြားသောတိုင်းရင်းသားတွေရဲ့စကားတံကိုလိုက်ပြီးတော့နားထောင်နေဆိုရင်တော့အဲ့တိုင်းရင်းသားတွေဘက်ကတော့တိတ်ပြီးတော့အချင်းနဲ့အားရမှုမရှိဘူးရှင
်အခုဒီညီလာခံကိုထူးခြားခြားမြောက်ပိုင်းအဖွဲတွေပေါ့ဝါရုကုကန်တို့နောက်တစ်ခါ KIA တို့တက်ပါတယ်အခုသူတို့ပြန်သွားပြီလို့သိရပါတယ်ခင်ဗျသူတို့ ਨੇ နောက်ထပ်ဆွေးနွေးနိုင်မဲ့အလားအလာဘယ်လိုများရှိပါလဲအာနာပိုင်းနေကြားထဲမှာပေါ့
ဆိုရဘက်ပိုင်းကိုကျမတို့လိုက်မိတဲ့အချိန်မှာဆိုရဘက်ပိုင်းကမြောက်ပိုင်းအဖွဲ့နဲ့သူတို့ငင်းငင်းဆက်လုသွားမယ်ဆိုတဲ့စကားကိုပဲသူတို့ပြောနိုင်သေးတယ်ပေါ့နော်ဘလို့ပုံစံနဲ့ဆက်လုသွားမယ်ဘလို့ဆက်ပြီးတော့ငင်းငင်းရေးစကားဆက်ပြောမလဲတက်မတော်နဲ့ဘလို့ညှိနှိုင်းမလဲဆိုတဲ့ကိစ္စကိုတော့သူတို့ဘက်ကလုံးဝမပြောသေးဘူးပေါ့နော်တက်မတော်ဘက်ကလည်းဒီမြောက်ပိုင်းအဖွဲ့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာအခုချိန်ထိလက်ခံနေဆိုတဲ့သဘောထားမှတ်ချက်လည်းမပေးသလိုဒီမြောက်ပိုင်းအဖွဲ့ဆိုတဲ့အကြောင်းအရာကိုလည်းတိတ်ပြီးပြောစီခြင်းတဲ့သဘောမှမရှိသေးဘူးရှင
်ဟုတ်ကဲ့မြောက်ပိုင်းအဖွဲ့ရဲ့သဘောထားရော
မြောက်ပိုင်းအဖွဲ့ရဲ့သဘောထားကတော့သူတို့ကတော့ဒီဥစ္စာကငင်းငင်းရေးလမ်းစတစ်ခုအနေနဲ့တော့သူတို့ရှုမြင်နေဒါပေမဲ့တကယ်တကယ်တမ်းမှာတော့သူတို့ကိုယ်တိုင်ကလည်းဒီဟာကတက်မတော်နဲ့ညှိနှိုင်းရမှာဖြစ်တယ်။ဒါပေမဲ့တက်မတော်နဲ့ကလည်းအခုချိန်ဒီစကားမပြောရသေးတော့သူတို့မှာတော့အားမလို့အားမရစိတ်တွေတော့ရှိပါတယ်။ဒါပေမဲ့သူတို့ကတော့ဟိုပြောဆိုချက်တွေမှာတော့ဒါကအကောင့်ဘက်ကိုရှုမြင်နေလမ်းစာတစ်ခုပွင့်လင်းလေလို့ပဲပြောကြတာမျိုးရှိတယ်။ဒါပေမဲ့ကျမတို့ဟိုအပြင်မှာစကားပြောကြည့်တဲ့အခါမျိုးတွေမှာဆိုရင်တော့သူတို့တိတ်ပြီးတော့အားမရတဲ့အတန်မျိုးတွေတော့ထွက်လာပါတယ်ရှင့်။
မမေခါကိုကုသညဦးဆက်သွင်းမြင်မြန်ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်အခုတော့နည်းပညာဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်နည်းပညာနဲ့သတင်းအချက်အလက်ကိုရယူတဲ့ဒီကနေ့ခေတ်ကာလမှာမြန်မာလူငယ်တွေအနေနဲ့ ICT သတင်းနည်းပညာကိုဘယ်လိုအသုံးပြုနိုင်ကြပြီလဲဒီလိုအသုံးပြုနိုင်ဖို့ဘာတွေကရောအခက်အခဲကြုံနေရပါသလဲစာရာတွေကိုမြင့်မခသတင်းမီဒီယာကသတင်းပေးပို့ချက်မှာနားဆင်ကြည့်ကြရအောင်ပါရှင
်နည်းပညာနဲ့သတင်းအချက်အလက် ICT ခေတ်ကိုရောက်လာတဲ့အမျှကမ္ဘာနိုင်ငံတော်တော်များများကလူငယ်တွေဟာ ICT ကိုလုပ်ငန်းခွင်မှာသမကလူမှုဘဝတွေအတွက်ပါတွန်းတင်ကြတဲ့အသုံးပြုလာကြပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့အဲ့လိုအင်တာနက်ကိုအကျိုးရှိရှိအသုံးချတဲ့လူငယ်တွေတော်တော်များပါနေပြီ Facebook လို့ခေါ်တဲ့လူမှုကွန်ရက်ကိုဒါတွန်းတွန်းကြကြအသုံးပြုနေကြတယ်လို့ဤပညာရှင်တွေကပြောဆိုနေကြပါတယ်မြန်မာနိုင်ငံရဲ့ကဏ္ဍတော်တော်များများမှာ ICT ကိုမဖြစ်မနေထည့်သွင်းပေးဖို့လိုလာတယ်လို့လည်းမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာတန်တင်ကခုလိုပြောပါတယ
်လူတိုင်းဟာဒီဟာမနဲ့မိုးလေး ICT ဆိုတာမပါရင်ဟာလာအဲ့ရထားရင်လုံးလို့မြင်မနေ့မိုးလျက်နဲ့ဘာလုပ်လိုက်ကြလဲမျက်နှာထမတင်ခဲ့တော့ Facebook ကိုဖွင့်ကြည့်နေတာပုံလားဒီနေ့ဘယ်နေရာမှာမီးလောင်နေတဲ့ခရီးသွားရင်မန်းလေးဘယ်နာလောင်သွားရတယ်ဘယ်အဲ့လိုပေါ့ information တွေအရောက်တော့ကောင်းလာတယ်ခါလေးကြရင်လည်းဟိုကောင်းလာကိုယူတတ်မယ်ဆိုရင်အရန်ကိုအကျိုးရှိတယ်ဆက်မမြင်တော့အရန်အကျိုးရှိတယ်နည်းပညာထုံးကားလာတာအရန်အကျိုးရှိတယ်ဒါပေမဲ့ဒီနည်းပညာဟာလူတိုင်းလူတွေတည်းထက်ရောက်သွားရင်ဖိုးတန်နဲ့ဖြစ်ဖို့လိုတယ်အခုဆိုရင်ပူတယ်ဒီချာလေးကြည့်နေတာပေါ့နော်တယ်လီမက်ဒီဆင်ဆိုအရန်လိုရဆရာမတို့တိုင်းနေ education အခု medical education လဲ IT ကို ICT ကိုလုံးဝထည့်သွင်းဖို့လုပ်နေပြီဘလို့မလုပ်လို့မရဟို Facebook သုံးတာနဲ့ IT လုပ်နေလို့ပြောလို့မရ
ဒါအပြင်မြန်မာနိုင်ငံကလူငယ်တော်တော်များများဟာလဲ internet နဲ့ mobile phone တွေပေါ်အသုံးပြုပြီးဖြောပြမှုအစီအစဉ်တွေကိုကြည့်တာနဲ့ game ဆော့တာတွေကိုဒါပြုလုပ်နေကြတဲ့အတွက်အခုလိုနည်းပညာနဲ့သတင်းအချက်လက်ခက်ကြီးရဲ့မှာခင်းနောက်မကြဖို့လဲလိုအပ်နေတာပါပလေးရနာ software solution ကိုစတင်တည်ထောင်ခဲ့တဲ့မလက်ကြီးဆိုတော့ ICT ကကြီးထဲမှာမြန်မာနိုင်ငံကလူငယ်တွေတရေချက်လက်ရရှိမှုအားနည်းနေတာကတော့ဘာသာစကားအားနည်းချက်ချောင်းဖြစ်တယ်လို့ဆိုပါတယ
်တကယ်ဆိုရင်လို့ရှိရင်ဒီညီမတို့ရဲ့နိုင်ငံအခြေအနေကဒီ ASEAN level မှာဆိုလို့ရှိရင်အားလုံးနဲ့တားရရောမကွာပါဘူးအဓိကတော့ language ဒီ english skill မြင့်လာလို့ရှိလို့ရှိရင်အားလုံးအဆင်ပြေသွားမယ်လို့ထင်ပါတယ်အဲ့တော့ဒီတကယ်လို့ information ကနောက်ပြီးတော့တိုးတစ်ခုရှိတာ information ရတာကြီးကနေပါတယ်ဟိုတိတ်ပြောဟိုရှိရရှိ information ညာရှိဒါပေမဲ့ train ကြဲကြဲမသိသေးရပါတော့အဲ့ဒါကြောင့်မလို့ပို့ပြီးတော့ဒီထက်ပို့ပြီးကြဲကြဲပြင်းပြန်လူငယ်တွေကဒီထက်ပို့ပြီးကြဲကြဲပြင်းပြန်သိတာနိုင်တယ်လို့ဆိုရှင်ပို့ပြီးအဆင်ပြေမှာပါဟု
တ်ကဲ့မြန်မာနိုင်ငံကလူငယ်တွေအနေနဲ့ IT ပစ္စည်းတွေကိုအသုံးချနိုင်မှာကြောချင်းအဆင်ရှိပေမဲ့လည်းအာဆီယံအဆင့်နိုင်ငံတွေကိုမှီဖို့အတွက်ကတော့ Facebook တခုတည်းမဟုတ်ပဲတခြားကိုယ့်အတွက်အကျိုးရှိနိုင်မဲ့ website တွေကိုလည်းလေ့လာဖို့လိုအပ်နေတာပါမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်12ဘတ်တွင်ရင်မှု .aa တင်ကတော့အဲ့လိုသတင်းအချက်လက်တွေကိုကောင်းကောင်းအသုံးချတတ်မယ်ဆိုရင်တော့လူငယ်တွေအတွက်အလောက်ကန်ခွင့်လန်းကလည်းအများအပြားရှိနေတယ်လို့ဆိုပါတယ်
။ဥပမာပြအာဆီယံမှာလုပ်ချင်တယ်ဆိုလို့ရှိရင်အာဆီယံရုံး website မှာတက်ကြည့်ပြီးတော့တို့ရဲ့ vacancy announcement တွေကိုကအများရန် check လုပ်နေရမှာပေါ့နော်။ပြီးတော့ကိုယ်နဲ့အဲ့ဒီမှာမှ तू ကအလောက်တစ်ခုကျန်လိုက် तू ဘလို့ရေချက်ချေရေချင်းနေရှိရမယ်ဘလို့ချက်တင်နေပြည့်စုံရမယ် experience ဘလောက်ရှိရမယ်ဆိုသတ်မှတ်ထားပြီးသားရှိရလေအဲ့တော့အရာတွေနဲ့ကိုနဲ့ kait ညီတယ်ဆိုလို့ရှိရင်တော့ဒါဝင်ရောက်ဖြည့်ဆိုလို့ရတယ်ပေါ့နော်ကိုကဒါတကယ်အရေချင်းပြည့်ပြီးတော့ဒီဟိုဟာဖြစ်တယ်ဆိုလို့ရှိရင်ပေါ့နော်အရေချင်းရှိရတကယ်အရေချင်းလည်းပြည့်တယ်ဆိုရင်ဒီသူ့ရဲ့ online ကနေလျှောက်ပြီးတော့မှတဖြည်းဖြည်းအလုပ်ရဖို့ chance ka mya de paw no a lo di ho ko ne ne pat de lo shin internet ma a cha niya de ma a chain phyong ma ni be ne ma be ya be tong tong paw no de ka ko twa a cho shi ma site de paw no a lo landing email sa land lo de site be phi phi di entrepreneur pat de di tin me da be phi phi tu website de ya a mya yi online free ho wa de ya le a mya yi shi yo ja lo a ra de ko le la pi yo ma di ko ye a chain ho a cho shi ya paw no ko ye tu de cha ang twa lu ngai de a ni ne ho sa paw no di lou kai tin ne lo a ma ne a chan be ba de
ဒါပြင်လူငယ်တွေတရင်ချက်လက်တွေကိုပုံမူသိရှိအောင်လှုပ်ဆောင်တင်နေလို့လဲပညာရှင်တွေကတိုက်တွန်းနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြင်မခတရင်အေဂျင်စီကနေ VOA ကိုတရင်ပေးပို့ထားတာဖြစ်ပါတယ်ဒီ ခေရောင်ရမ်းပြီးတော့ခန္ဓာကိုယ်လှုပ်ရှားမှုကိုပါထိခိုက်စေပါတယ်။ကဘာပေါ်မှာတော့ဒီယောဂကြောင့်မတန်ဆွမ်းဖြစ်ရသူတန်းနဲ့ချီရှိပါတယ်။ဒီယောဂကိုကြိုတင်စစ်ဆေးသိမယ်ဆိုရင်ယောဂအခြေအနေဆိုးမသွားအောင်ဆရာဝန်တွေကကုသပေးနိုင်တယ်လို့ VOA သတင်းတောင်
It was just one night. I went to bed perfectly all right. Woke up in the night crying.
တင်ရ မှာပါ မအိတ်ခင်အေးအေးဆေးဆေးဘာမှမဖြစ်ဘဲအိပ်ရာဝင်အိပ်ပျော်သွားခဲ့တယ်ညလေရောက်တော့ကျမရဲ့လက်ကောက်ဝစ်ကအယမ်းနာလို့လန်နိုးပြီးငိုခဲ့ရပါတယ်အဲ့ဒီအချိန်ကအစားလို့အာနော့ဟာဒူးအောင်အစားထိုးခွဲဆင်းမှု 4က လက်ကောက်ဝတ်နဲ့ခြေတောက်ခွဲဆင်းမှုအကျဉ်းချင်းလုပ်ခဲ့ရတဲ့အပြင်အခုလဲသူ့တင်ပစုံရိုးအစားထိုးကုသဖို့ပြင်ဆင်နေခြင်းဖြစ်ပါတယ်ဒါပေမဲ့ rheumatic အဆစ်ရောင်ယောဂလက္ခဏာစဖြစ်သူရဲ့တီရှူးစကိုလေ့လာပြီးဒီယောဂအခြေအနေဆိုးမလာခင်ကြိုတင်ကာကွယ်ကုသနည်းကို Chris Buckley ဟာ Queen's Elizabeth ဆေးရုံကဆရာဝန်ကြီးဖြစ်ပါတယ်
Looking at this, the tissue, the histology, the microbiology.
ကျွန်တော်တို့ကအစားအစာ tissue ကိုကြည့်တယ် tissue တွေရဲ့တိဆောက်ပုံရောအနုဇီဝနိပညာအရာရောဓာတ်မှန်များကိုစစ်ဆေးချက်အရာရောဒါတွေအားလုံးခြုံပြီးရောဂါဖြစ်စဉ်ကိုလေ့လာပါတယ်။ရင်သားကင်ဆာရှိမရှိကိုစစ်ဆေးတာမျိုးလိုပါပဲ။ Tissue ဆစ်စစ်တန်းအရာရောဓာတ်မှန်ပေါ်ဆစ်ဆေးချက်အရာရောဘယ်လိုကင်ဆာမျိုးစားဖြစ်မယ်ဆိုတာကိုသတ်မှတ်ပြီးဘယ်လိုကုသမလဲဆိုတာကိုလေ့လာရပါတယ်။ဒီမှာအဲ့ဒီနေ့အတိုင်းလောက်တာပါ။အသက်20လေးနှစ်အရွယ်မှာရူမက်တစ်အဆင့်ရောင်ယောဂလက္ခဏာစပြခဲ့တဲ့ Haley Rose ဟာယောဂအခြေအနေပိုဆိုးမလာအောင်ကုသမှုကိုဖိဖိစီစီခံယူနေပါတယ်။သူမိခင်မှာလည်းအဲ့ဒီယောဂရှိပေမဲ့
တူလို့စောစောစီစီကုသမှုမခံယူနိုင်ခဲ့ပါဘူး။ကျမကအမြဲတမ်းသတိထားပြီးတော့နေပါတယ်။အစ်စ်တွေရောင်လာပြီးနည်းနည်းလေးအခြေအနေမကောင်းတော့ဘူးဆိုတာနဲ့ချက်ချင်းကုသမှုကိုခံယူပါတယ်။ကျမမိတော့ကတော့စောစောစီစီလည်းမကုသနိုင်ခဲ့ဘူး။ဖိဖိစီစီလည်းမကုသခဲ့ရဘူးဆိုတော့သူ့ရဲ့အစ်စ်တွေကပျက်စီးကုန်နေရှင့်။ယောဂအခြေအနေဆိုးမလာခင်ကုသနည်းဟာ
Karine Raza ha Birmingham တက္ကသိုလ်က ဆေး သုတေသီဖြစ်ပါတယ်
It's a disease which has proved impossible to cure
ဆဇုနှစ်နှစ်ချီ သုတေသနပြူလေးလာကြရဒီယောဂဟာ အမြင့်ပြတ်ပြောက်ခဲ့မဲ့ဟာမျိုးမဟုတ်ဘူးဆိုတာတွေ့ရမှာပါ ဒီယောဂဖြစ်နေသူတွေကိုလုံးဝပြောင်းအောင်ကုသဖို့ ရည်ရွယ်ချက်ထားပြီးဆေးသုတေသီတွေကစူးစမ်းနေပြီမဲ့အခုချိန်ထိဖြစ်မလာသေးပါဘူး
နာရာရှိဝေနာကိုကင်တယ်မဖြစ်ရှင်းခင်မှာအစ်မြေရောင်ကိုက်ခဲ့တဲ့ဝေနာစမဖြစ်အောင်ဘယ်လိုထားဆီးမလဲဆိုတာကိုအရင်ဆုံးလှုပ်ဖို့အရေးကြီးပါတယ်။လေးမနာယောဂကြောင့်ကဘာပေါ်မှာခန္ဓာကိုယ်ချိုယွင်းပြီးမတန်ဆွမ်းဖြစ်ရသူတန်းတဲ့ချီရှိနေပါပြီခင်ဗျာ။ကိုညံဝေအောင်တင်ပြခဲ့တာပါရှင်။နောက်ထပ်ကျမရေးဆိုင်ရာသတင်းလွှာတော်ဘုတ်ကိုဆက်လက်တင်ပြခြင်းပါတယ်။ လူကိုယ်တိုင်ဆရာဝန်တွေသွားတွေ့တာမျိုးနဲ့အွန်လိုင်းကနေကျန်းမာရေးအသိပညာရှာဖွေခြင်းလှုပ်ရှားတဲ့တနစ်မှာဆရာဝန်ပုံရိပ်ကိုကျန်းမာရေးနဲ့ဆိုင်တဲ့မိကုန်းတွေမေးတာမျိုးလှုပ်လာနိုင်ပါတော့မယ်။စမတ်ဖုန်းကိုအသုံးပြုပြီးဆရာဝန်ပုံရိပ်ကိုကျန်းမာရေးနဲ့ဆိုင်တဲ့မိကုန်းတွေမေးနိုင်ဖို့တယ်လီဖုန်း
Leslie Sassoon ဟာ Dog On ဆိုတဲ့ application အသစ်ကိုဖန်တီးနေတဲ့တောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ရဲ့ Center for Body Computing ရဲ့အလုံးမှုဆောင်ညွှန်ကြားရေးမှူးဖြစ်ပါတယ်။
I'm honestly concerned.
ကျမလေ့ကျင့်ခံလို့ဘူးစဉ်းစားနေပါတယ်လှုပ်တင်ပါသလား
ကိုယ်လုံးလှူရှာမှုဟာတည့်ရဲ့နှလုံးအတွက်ကောင်းပါလေ
။သူတို့ရဲ့ smartphone တွေထဲက app ကိုသုံးပြီး Luna တွေကဒေါက်တာဆယ်ဆွန်ရဲ့ပုံတူအယုတ်ကိုကျန်းမာရေးမေးခွန်းတွေမေးနိုင်တာပါ။ဒီ dot on ကိုသုံးတဲ့အတွက်ဆရာဝန်တွေဟာပို့ပြီးယောဂအခြေအနေဆိုးတဲ့သူတွေကိုအာရုံစိုက်နိုင်မှာဖြစ်ပါတယ
်။ A few years 80% of care that's now being done in a bricks and mortar building with a
နောင်လာမဲ့နှစ်အနည်းငယ်အတွင်းမှာလူချင်းတွေ့ပြီးတော့ကျန်းမာရေးစောင့်ရှောက်အကြံပေးမှုတွေဟာ80ရာခိုင်နှုန်းလောက်ပျောက်သွားမှာပါ။
ဒါကြောင့်ဒီ app ဟာ Luna တွေနဲ့ရင်းနှီးကျွမ်းဝင်ပြီးယုံကြည်ရတဲ့ဆရာဝန်တွေစီကနေကျန်းမာရေးဆိုင်ရာအချက်အလက်တွေလိုချင်သူတွေအတွက်တော့အသုံးဝင်လာနိုင်ပါတယ်
။ Okay, ကောင်းပါပြီ။ Atrial fibrillation ဆိုတာကဘာလဲ?
Update my virtual human maker better. Otherwise, why not?
ကျမရဲ့ပုံလူအယုတ်ကိုပို့ပြီးကောင်းအောင်ဇက်တိုက်အဆင့်ညှင့်နေလို့ရပါတယ်။အဲ့ဒီလိုမှမဟုတ်ဘူးဆိုရင်ဗီဒီယိုတွေကြီးပဲလုတ်ထားတာကပိုကောင်းတာပေါ့။ဒါပေမဲ့ဒီနီးနဲ့ဆိုတော့လူနာအကြောင်းသိနိုင်ပြီးလူနာရဲ့ယောဂကိုလည်းအချိန်ယူမေးနိုင်ပါတယ
်ကွန်ပျူတာပညာရှင်အေရီရှာပီယိုကသူ့ရဲ့ပုံရိပ်ကိုဖန်ပြပြီးဒေါက်တာဆက်ဆွန်ရဲ့ပုံကိုဘယ်လိုဖန်နှီးခဲ့တယ်လဲဆိုတာပြနေတာပါလူနာရဲ့မျက်နှာအမူအရာနဲ့ကိုယ်အမူအရာတွေကိုပါဒီဂျစ်တယ်ပုံရိပ်ဆရာဝန်ကိုပြသနိုင်တဲ့အတွက်လူနာတွေဟာပိုပြီးကောင်းမွန်တဲ့တိုင်ပင်ဆွေးနွေးမှုမျိုးရနိုင်တယ်လို့သူကပြောပါတယ်
capturing the doctor with
Luna ri ha sia win ne time ne kha ma tu ro blo poun myo phit twa le blo poun myo phit ni le so ra yee chi ba de cartoon poun sia win myo ne time ya de kha ma ro sait the ma lu ya win ne lo khan sa ma ma hou ba u
smartphone ma ba de ayong kan kriya ri ya le na long khong ma man na lo myo lo jan ma yi a che ni a chat lat dwi ko kaok yu bi Luna a tat ko kae sai nai me lo doctor Satsun ga pyo ba de
So this way I can capture your rhythm.
ဒီလိုနီးရဆိုရင်နှလုံးခုန်မှန်မှန်ဖြစ်တဲ့အချိန်ကဖုန်းကကောက်ယူထားတဲ့အချက်လက်တွေကိုကျမကလည်းသိနိုင်ပါတယ်။အဲ့ဒီနေ့ကဘလို့လှုပ်ရှားမှုတွေလုပ်ခဲ့တယ်လဲဆိုတာအဲ့ဒီအာယုံခံကရိယာကိုမေးလိုက်တာနဲ့သိနိုင်ပါတယ်
။လူတဦးချင်းစီကိုကျမကြီးစောင့်ရှောက်မှုပေးတဲ့နေရာမှာ digital ဆရာဝန်ဟာအနာဂတ်မှာအဓိကဖြစ်လာမယ်လို့ဒေါက်တာဆက်ဆွန်ကပြောပါတယ်ခင်ဗျာ
။ကိုငင်းချင်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နိုင်ကြာည9နိုင်ကနေ10နိုင်ထိထုတ်လိုက်မဲ့အစီအစဉ်ကိုတော့ line to meter 2495 3250နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမတင်ငီထိုက်ကြီးညာပေးပါမယ်ရှင
်။ပြည်တွင်းနိုင်ငံမန်ချက်စတာမြို့တိုက်ခိုက်ခံရမှုကြောင့်နိုးကြားမှုရှိလာတာနဲ့အတူအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပိုပြီးကူညီပေးလာကြတယ်လို့ဗြိတိန်ပြည်ထရေးဝန်ကြီးကပြောဆိုပါတယ်။ဗြိတိန်ပြည်ထရေးဝန်ကြီးအမ်ဘာရက်ကဒီကနေ့တနင်္ဂနွေနေ့ဗြိတိန်ရုပ်သံတစ်ခုနဲ့တွေ့ဆုံမေးမြန်းကမှာအခုလိုပြောဆိုတာဖြစ်ပါတယ်။အကြမ်းဖက်ဝါဒီတွေအဖြစ်တန်းတရာရှိသူတွေရဲ့ဇကဝတ်နဲ့စာပို့ဓာတ်တွေကိုရယူနိုင်ဖို့ဤပညာကုမ္ပဏီတွေနဲ့ဗြိတိန်အစိုးရကြားဆောင်ရွက်နေတာတွေမှာတိုးတက်မှုရှိတယ်လို့ဝန်ကြီးကပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကလွယ်ပြီးကျန်တဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုဆက်လက်အကောင့်ထည့်ဖော်သွားမှာဖြစ်တယ်လို့ G7 အဖွဲ့ရဲ့တရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးသူတို့ရဲ့မူဝါဒတွေနဲ့ပဲရစ်သဘောတူညီချက်ကိုပြန်လည်သုံးသပ်နေပြီးဒါကြောင့်ဒီကိစ္စတွေနဲ့ပတ်သက်ပြီးအများသဘောတူညီချက်မှာပါဝင်နိုင်တဲ့အနေအထားမရှိသေးဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။လုပ်ငန်းစဉ်ကိုနားလည်သဘောပေါက်တဲ့အနေနဲ့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ဗြိတိန်နိုင်ငံတွေကခေါင်းဆောင်တဲ့အနေနဲ့အစိုးရတွေအပြင်ဥရောပကောင်စီနဲ့ဥရောပကော်မရှင်ဥက္ကဋ္ဌတွေကပဲရစ်သဘောတူညီချက်ကိုအမြန်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်သွားဖို့အတွက်အခိုင်အမာထပ်လောင်းအတည်ပြုခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်ဘက်ကစိတ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်တဦးကတနက်နေ့ပစ်ခတ်တာကြောင့်အစိုးရတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့တာကြရပါတယ်ဒါဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းသဘုံလက်ချက်နဲ့တည်ဆုံးခဲ့ရတဲ့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်100နီးပါးအထိရှိသွားပြီဖြစ်ပါလေရှင
်သတင်းတင်ချက်ကိုမတင်ရင်ထိုက်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီအထိ line meter 1269တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်နောက်လနိုင်ကြမှာပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.